လာပါဒီကနေ့ညဖတ်ပြမယ့်ပုံမြင်ကလေးကတော့ဆရာပြင်မနာမောင်နေသိင်းရေးတဲ့မြားစပယ်နဲ့အခြားပုံမြင်များဆိုတဲ့စာအုပ်လေးတွေကစင်ပေါက်ကလေးမောင်မောင်လေးဦးဆိုတဲ့ပုံမြင်လေးပဲဖြစ်ပါတယ်နားဆင်ကြည့်ကြပါဟောစင်ပေါက်ကလေးမောင်မောင်လေးဦးစင်ပေါက်လေးမောင်မောင်လေးဦးဟာခုနှစ်နှစ်မှာစင်ပေါက်ဖြစ်လာပါတည်းအရာအကြောင်းလှချင်ပါချင်လာတယ်အများကသူ့ကိုဝိုင်းကြည့်တာကိုခံကျင်တယ်အများကမြောက်စားတာကိုခံကျင်တယ်အဲစင်ပေါက်လေးမောင်မောင်လေးဦးမှာစိုးတဲ့အချင်းကတော့သွားတဲ့လာတဲ့နေရာမှာကြမ်းတမ်းတာပဲဖြစ်ပါတည်းအမေကဘလူးပြောပြောအဖေကဘလူးဆုံးမဆုံးမမရဘူးလမ်းသွားရင်ခြေထောက်ကြီးတွေကိုစောင့်တယ်နှမောင်းကြီးကိုရမ်းတယ်ဒါကြောင့်သူ့လမ်းသွားရင်ဘသူမှနားမခံတာဘူးဟိုအပင်လေးတွေကိုနင်းမိဒီကောင်လေးတွေကိုနင်းမိနဲ့အားလုံးကစိတ်ညစ်ကြရတယ်။ပန်းကင်းထဲမှာပန်းပွင့်လေးတွေပွင့်နေကြတယ်။ရိမ့်ကတလူလေးထဲမှာရိမ့်နှွက်နေကြတယ်။ငှက်လေးတွေကပျော်လို့ပေါ့။လိပ်ပြလေးတွေကဝဲလို့ပေါ့။စင်ပေါက်လေးမမောင်လေးဦးဟာကြောင်းကပြန်လာတဲ့အခါဟိုနင်းဒီနင်းနဲ့နင်းလိုက်တာပန်းပွင့်လေးတွေအားလုံးလည်းကြွေလွင့်ကုန်တဲ့နက်ကလေးတွေနဲ့လိပ်ပြလေးတွေကဝမ်းနေကြပါသည်စင်ပေါက်လေးမမောင်လေးဦးကိုစိတ်လဲဆိုးကြတယ်စင်ပေါက်လေးမမောင်လေးဦးဟာဒီလိုငှက်လေးတွေကပြောရင်သိတ်ကျဉ်တဲ့ပန်းပွင့်လေးတွေကြွေကုန်ရင်သိတ်သဘောကျတယ်တဲအားကောင်းတဲ့ငါပါလားလို့တောင်ကြွားသေးတယ်စင်ပေါက်မမောင်လေးဦးကိုသတိပေးဆုံးမဖို့စိတ်ရဲမွေးရဲကြွက်ဖြူလေးရဲတို့ဟာတိုင်ပင်ထားကြတယ်စိတ်လေးဟာဝါလက်ခုတ်လေးကိုယူလာပြီးစင်ပေါက်မမောင်လေးဦးလာတဲ့လမ်းမှာစောင့်နေပါတည်းလာလာလဲမြင်ရောဝါလက်ခုတ်ကိုစိတ်လေးကတဖြောင်းဖြောင်းတီးလိုက်ပါတည်းစင်ပေါက်မမောင်လေးဦးကဝါလက်ခုတ်တန်းကိုကြားတဲ့အခါမလန့်တဲ့အပြင်ဝါလက်ခုတ်ကိုနှမောင်းနဲ့ရေးပြီးလွှင့်ပြတည်းစိတ်လေးလဲကြောက်အားလန့်အားနဲ့ထွက်ပြေးရပါတည်းစိတ်လေးလက်လျှော့သွားတော့မွေလေးရဲ့အလှည့်ရောက်လာပြန်တယ်မွေလေးဟာစင်ပေါက်မမောင်လေးဦးကိုစောင့်နေပါတည်းစင်ပေါက်မမောင်လေးဦးကချောင်းကအပြန်ညောင်မင်းလေးတပင်နားမှာရပ်ပြီးနားတယ်ဒီခါမှာမွေလေးဟာညောင်မင်းနဲ့မမောင်လေးဦးရဲ့နောက်ခြေထောက်ကိုရစ်ပတ်ထားပါတည်းဒါပေမဲ့စင်ပေါက်မမောင်လေးဦးဟာမကြောက်တဲ့အပြင်မွေလေးရဲ့ခေါင်းကိုနှမောင်းနဲ့ရစ်ပြီးအဝေးကိုလွှင့်ပြပါတဲ့မွေလေးလည်းကြောက်အားလန့်အားနဲ့ထွက်ပြေးရပါတဲ့မွေလေးလျှော့သွားတော့ကြွက်ဖြူလေးရဲ့အလှည့်ရောက်လာပြန်ပါတယ်ကြွက်ဖြူလေးဟာမမောင်လေးဦးရဲ့အလာကိုစောင့်နေတယ်မမောင်လေးဦးဟာကြောင်းကအပြန်ဟိုအပင်ကိုတက်နေဒီအပွင့်ကိုခူးဟိုအကောင်ကိုနှမောင်းနဲ့ကင်ပေါက်ပြီးကြောင်းကပြန်လာတယ်ရေကန်စနားရောက်တော့ဘုံကနေလှည့်အိတ်လိုက်တယ်ရှိကနေကငါးလေးတွေတောင်လန့်ကုန်ကြတယ်ဒီခါမှာကြွက်ဖြူလေးဟာစင်ပေါက်လေးမမောင်လေးဦးရဲ့နှာခေါင်းလေးကိုဝင်သွားပါတော့တယ်စင်ပေါက်လေးမမောင်လေးဦးတည်ရင်နှူးတဲ့အခါဟင်ငါနှာခေါင်းလေးမှာဘာရောက်နေပါလဲလို့ဆိုပြီးနှာမောင်းကိုဝှေ့ရမ်းပါတယ်ဟိုဘက်ကိုရမ်းနေကြွက်ဖြူလေးကမထွက်လာဘူးအရှိကိုရန်နေကြွက်ဖြူလေးမထွက်လာဘူးနောက်ဆုံးစင်ပေါက်မမောင်လေးဦးဟာမောလဲမောနာလဲနာကြောက်လဲကြောက်တာနဲ့ထိုင်ပြီးတော့တရှုပ်ရှုပ်ငိုနေတော့ပါတယ်ဒီတော့မှကြွက်ဖြူလေးကဟေးမမောင်လေးဦးနောက်ဆိုရင်လမ်းသွားရင်ကောင်းကောင်းသွားမလားပန်းပွင့်လေးတွေကိုချွေအောင်မလားအကောင်အငယ်လေးတွေကိုနင်းအောင်မလားလို့မေးပါတယ်အဲ့တော့မမောင်လေးဦးကနောက်တလူမလုပ်တော့ပါဘူးဗျာလို့ငိုတန်နဲ့ပြောပါတယ်အဲ့တော့ကြွက်ဖြူလေးကနှမောင်းလေးကနေပြုတ်ကနေခုန်ချသွားပါတော့တယ်အဲ့ဒီနေ့ကစားပြီးစင်ပေါက်လေးမမောင်းလေးဦးဟာလမ်းသွားရင်ရင်းရင်ချင်းချင်းနဲ့တိမ်တိမ်မွေ့မွေ့သွားပါတော့တယ်အားလုံးကလည်းဝမ်းသာကြရပါတော့တယ်